ောဂီယပေါင်းစွာပေါင်းတို့ယခုရှင်ကမစပြီးတရားရှိမှရမှာဖြစ်ပါတယ်တရားရှိမှတဲ့အခါမှာပထမဆုံးဝင်လေထွက်လေဆိုတဲ့အာနာပါနကမ္မထာနည်းနဲ့စတင်ရမှာဖြစ်ပါတယ်မြတ်စွာဘုရားလက်ခံတော်မြတ်ကြီးကတတိပဋ္ဌာန်၄ပါးကိုဟောကြားတော်မူတဲ့အခါကာယ ानु ပတ္တနာတတိပဋ္ဌာန်မှာအာနာပါနကမ္မထာနည်းကိုစတင်ပြီးတော့ဟောကြားတော်မူခဲ့တယ်ဒါကြောင့်ယောဂီပေါင်းတော်ပေါင်းတို့ဟာအာနာပါနကမ္မထာနည်းကိုလည်းပဲနိဗ္ဗာန်ရောက်ကြောင်းလုပ်ငန်းတစ်ခုဖြစ်ကြိုးစားပြီးတော့ရှုမှတ်ပေးကြရမယ်အာနာပါနဆိုတာကဝင်လေနဲ့ထွက်လေကိုပြောတာပါဝင်လေထွက်လေကိုရှုမှတ်တဲ့အခါမှာဝင်လေထွက်လေရဲ့သဘောလေးတွေကိုမြင်အောင်ရှုရမယ်ဝင်လေထွက်လေရဲ့သဘောကဘာသဘောရှိလို့တောထိုးတတ်တဲ့သဘောရေရှားတတ်တဲ့သဘောမြင်တတ်တဲ့သဘောဒီသဘောတွေကိုရှိတယ်နာတိပြလေးကိုတောထိုးပြီးတော့ဝင်လာတယ်နာတိပြလေးကိုတောထိုးပြီးတော့ထွက်သွားတယ်အဲဒီတောထိုးတဲ့သဘောလေးကိုမြင်အောင်ကြည့်ရမယ်အဲ့ဒီဝင်လေထွက်လေရနာသိပြတဲ့ကိုယ်ထဲမှာသာရှိသလားဆိုတော့ဒီလိုမဟုတ်ပါဘူးဝင်လေလေးဒီနာသိပြကနေစတင်ပြီးတော့ဝင်လာတယ်ရေချိုင်းမှာတိုးပြီးတော့ဝါပိုက်ပေါ်ရောက်သွားပါတယ်ဝင်လေရဲ့အစတင်နာသိပြအလယ်ဒီရင်ချိုင်းအဆုံးဒီဝါပိုက်ဖြစ်ပါတယ်ထွန်နေသူသာပါပဲထွက်လေရဲ့အစတင်ဝါပိုက်အလယ်ဒီရင်ချိုင်းအဆောင်ဒီနာသီပြဖြစ်ပါတယ်ဝင်လေလေးဝင်လာတဲ့အခါမှာနာသီပြကိုတိုးပြီးတော့ဝင်သွားတယ်နာသီပြကလည်းစောင့်ခန်းတဲ့ယောဂီပုဂ္ဂိုလ်တစ်ယောက်ဒီနာသီပြလေးကိုတိုးသွားတဲ့သဘောလေးကိုကြည့်ပြီးတော့ဟောတာဝင်လေးပဲလို့ဒီလိုပေါ်ပေါလိုက်ပါညီကျရောက်သွားတဲ့အခါမှာအယောင်ကလေးမောက်ကြွားလာတယ်ခါကလေးမတ်မတ်ကလေးဖြစ်လာတယ်ဒါလေးကိုကြည့်ပြီးတော့ဩတာဝင်လေးလေးပဲဝင်လေးရဲ့သဘောလေးပဲလို့ဒီလိုမြင်အောင်ကြည့်လိုက်ပါဝမ်းပိုက်ရောက်သွားတဲ့အခါမှာဝမ်းပိုက်ကလေးဟာဖောက်လာပါတယ်ဝမ်းပိုက်ဖောက်လာတာလေးကိုကြည့်ပြီးတော့ဩတာဝင်လေးလေးပဲဝင်လေးလေးတိုးလာတာပဲလို့ဒီလိုသဘောပေါက်အောင်ကြည့်လိုက်ပါထွက်လေးလူသာပါပဲထွက်လေးကိုကြည့်တဲ့အခါမှာလည်းပဲထွက်လေးရဲ့စသည်ဝမ်းပိုက်အလဲစီရင်ချိုင်အဆောင်စီနှာသီးများဖြစ်ပါတယ်ဝမ်းမိုက်ကလေပြီးတော့ထွက်လေလေထွက်သွားပြီဆိုတာနဲ့တကယ်နဲ့ဝမ်းမိုက်ကလေးဟာပိန်ကျသွားပါလေ။နောက်တစ်ခါရင်ချိုင်းကိုရောက်သွားပြီဆိုတော့ရင်ချိုင်းကလေပြီးတော့ထွက်လေလေထွက်သွားပြီဆိုရင်ရင်အောင်ကလေးဟာလည်းပဲပေါက်ကြွာရာကနေပြီးတော့ပြန်ပြီးတော့နှိမ့်ကျသွားပါလေ။နာသီးပြရောက်သွားတော့လည်းပဲထွက်လေလေထွက်သွားတာနဲ့တကယ်နဲ့အနှွေးတာကလေးနဲ့နာသီးပြလေးကိုတိုးပြီးတော့ကြောင်ကံသွားတဲ့သဘောလေးတွေ့ရပါလိမ့်မယ်။ဒါလေးကိုကြည့်ပြီးတော့ဩတာထွက်လေလေးပဲလို့သဘောပေါက်လိုက်ပါ။ဇာတိမြတ်ကလည်းစောင့်ကြည့်ဖို့ရန်စိတ်ထက်သန်တဲ့ယောဂီပုဂ္ဂိုလ်များသည်ဇာတိမြတ်လေးမှာတိုးဝင်တဲ့သဘောတိုးထွက်တဲ့သဘောဒါလေးကိုကြည့်ပြီးပါ။တိုးဝင်တဲ့သဘောလေးကတော့ဝင်လေရဲ့သဘောတိုးထွက်တဲ့သဘောလေးကထွက်လေရဲ့သဘောဒါလေးကိုကြည့်ပြီးတော့ဝင်လေပဲထွက်လေပဲလို့သဘောပေါက်လိုက်ပါ။ရင်ကြံကလေးစောင့်ကြည့်တယ်စောင့်ကြည့်လို့တဲ့ယောဂီပုဂ္ဂိုလ်တယောက်ဒီရင်ကြံကလေးမောက်ကြွားသွားခြင်းပြန်နှိမ့်ချသွားခြင်းဒါလေးကိုကြည့်ပြီးတော့ဝင်လေထွက်လေပဲလို့သဘောပေါက်လိုက်ပါရောင်ကလေးမောက်ကြွားလာရင်ဩတာဝင်လေလေးပဲဝင်လေရဲ့တတ္တိလေးပဲရောင်ကလေးပြန်နှိမ့်ချသွားရင်ဩတာထွက်လေလေးပဲထွက်လေရဲ့သဘောတတ္တိလေးပဲလို့ဒီလိုသဘောပေါက်လိုက်ပါဘဝမဲ့ကလေးစောင့်ကြည့်ဖို့ရန်အာတန်တဲ့ယောဂီပုဂ္ဂိုလ်ဒီဝမ်းပက်ကလေးမောက်ကြွလာတယ်ပြန်ကြွသွားတယ်မောက်ကြွလာတယ်ပြန်ကြွသွားတယ်ဒါလေးကိုကြည့်ပြီးတော့ယောဝမ်းပက်ကလေးမောက်ကြွလာရင်ဩတာဝင်လေလေးပဲလို့ပြောပေါ်လိုက်ပါဝမ်းပက်ကလေးပြန်ပိန်သွားရင်ဩတာထွက်လေရဲ့သဘောတတ္တိလေးပဲလို့ဒီလိုပြောပေါ်လိုက်ပါအာနာပါနာဆိုတဲ့ကမ္မထာမှာသာသီးပြကအဓိကမဟုတ်ပါဘူးရင်ကျန်းကအဓိကမဟုတ်ပါဘူးဝမ်းပက်ကအဓိကမဟုတ်ပါဘူး ဝင်လေထွက်လေရဲ့သဘောကိုသီးပုံကသာအဓိကဖြစ်ပါတယ်။နာတိပြကနေပဲကြည်ကြည်ရင်ချမ်းကနေပဲကြည်ကြည်ဝါပက်ကနေပဲကြည်ကြည်နာတိပြကကြည်တယ်နာတိပြကိုမြင်ရမှာမဟုတ်ပါဘူးဝင်လေထွက်လေရဲ့သဘောကိုမြင်အောင်ကြည့်ရမှာပါ။ဝင်လေထွက်လေရဲ့သဘောကိုမြင်အောင်ကြည့်ဖို့သာအဓိကဖြစ်ပါတယ်။ရင်ကျန်းကနေကြည့်တဲ့ယောဂီပုဂ္ဂိုလ်တယောက်ကလည်းပဲရင်ကျန်းကလေးရေအောင်ကလေးမောက်ကြွသွားခြင်းပြန်ကျသွားခြင်းဒါကအဓိကမဟုတ်ပါဘူးဒါကသင်္ကေတတစ်ခုပါဒီသင်္ကေတကိုကြည့်ပြီးတော့အော်ဒါဝင်လေလေးပဲဒါထွက်လေလေးပဲဝင်လေရဲ့သဘောပဲထွက်လေရဲ့သဘောပဲလို့ဒီလိုမျိုးကြည့်ရမှာဖြစ်ပါတယ်ဝိမက်ကနေကြည့်တဲ့ယောဂီပုဂ္ဂိုလ်တယောက်ဟာလည်းပဲဝိမက်ကလေးဖောင်းလာခြင်းပြင်သွားခြင်းဒါကအဓိကမဟုတ်ပါဘူးဖောင်းရင်ဖောင်းမယ်ပြင်ရင်ပြင်ဒါပေမဲ့ဖောင်းကြီးပိန်ကြီးအကြီးကမဟုတ်ဘူးဝင်လေလေးဝင်လာတာသိဖို့ထွက်လေလေးထွက်သွားတာသိဖို့ကသာအဓိကဖြစ်ပါလေဘာမှဖောင်းကြီးပိန်ကြီးဟာသင်္ကေတသဘောပါဝင်လေထွက်လေရဲ့သဘောလေးကိုသိဖို့သာအဓိကဖြစ်ပါလေဘယ်နေရာကနေပဲစောင့်ကြည့်စောင့်ကြည့်ဝင်လေရဲ့သဘောကိုသိမယ်ထွက်လေရဲ့သဘောကိုသိမယ်ဆိုရင်အဲ့ဒါအာနာပါနကမ္မထာဖြစ်ပါလေအဲဒီလိုအာနာပါနကမ္မထာနဲ့ရှုကြည့်လိုက်တဲ့ယောဂီပုဂ္ဂိုလ်တယောက်ဟာဝင်လေလေးကိုလည်းပဲနှိမ့်တော့အောင်မြင်တော့တကူတွေကကျူးသားရမှာမဟုတ်ပါဘူးကျော့တော့အောင်ပြင်းထန်တော့အောင်လည်းတကူတွေကကျူးသားရမှာမဟုတ်ပါဘူးသူ့သဘာဝအတိုင်းဖြစ်ပေါ်လာတဲ့ဝင်လေထွက်လေရဲ့သဘောတတ္တိကိုမြင်အောင်ကြည့်ရမှာဖြစ်ပါတယ်ဘာကြောင့်တော့ဆိုရင်ဝိပဿနာတရားလို့ဘာသဘောတတ္တိကိုမြေအောင်ကြည့်ရတဲ့အလုပ်ဖြစ်တော့ပါမယ်။ဇံရောင်းအောင်အထောက်လို့တဲ့ပုဂ္ဂိုလ်များကြတော့သဘောတတ္တိပြို့တယ်၊သမာဓိရဖို့ကအဓိကဖြစ်တဲ့အတွက်ဇံရောင်းအောင်အထောက်တဲ့ယောဂီပုဂ္ဂိုလ်များမှာဝင်လေထွက်လေရဲ့သဘောကိုကြည့်တဲ့အခါမှာနှိမ့်လို့ကလည်းနှိမ့်လို့ရပါတယ်၊မြန်လို့ကလည်းမြန်လို့ရပါတယ်။ဝင်လေထွက်လေဖြည်းဖြည်းလေးနှိမ့်နှိမ့်ဖြစ်သွားရင်ဝင်လေထွက်လေကိုရှည်တယ်လို့ခေါ်ပါတယ်။မြန်မြန်ဆန်ဆန်းကြီးဖြစ်သွားရင်ဝင်လေထွက်လေကိုနှေးတယ်လို့တူတယ်လို့ခေါ်ပါတယ်ဝင်လေထွက်လေလေးရှည်တယ်ဆိုတာနှေးသွားတာကိုပြောတာပါဝင်လေထွက်လေလေးတူတယ်ဆိုတာမြန်သွားတာကိုပြောတာပါမြန်လို့လည်းရပါတယ်နှေးလို့လည်းရပါတယ်မြန်မယ်ဆိုလို့ရှိရင်တူတယ်သဘောကိုသိပါလိမ့်မယ်နှေးတယ်ဆိုရင်ရှည်တဲ့သဘောကိုကြည့်ရမှာဖြစ်ပါတယ်ဒါကဇာယအောင်အထောက်တဲ့ပုဂ္ဂိုလ်ရဲ့လမ်းစဉ်ဖြစ်ပါတယ်မင်းရောအားထုတ်တဲ့ပုဂ္ဂိုလ်ဝိပဿနာဖြစ်အောင်ကြိုးစားလုပ်တဲ့ပုဂ္ဂိုလ်ကြတော့နှေးချင်းမြန်ချင်းရှည်ချင်းတူချင်းအဓိကမဟုတ်ပါဘူးမိမိတဏ္ဍာမှာသူ့တဘာဝအတိုင်းတကယ်ရှိနေတဲ့တရားကလေးတွေကိုတဘာဝအတိုင်းသိအောင်ကြီးပို့တာအဓိကဖြစ်ပါတယ်ဒါကြောင့်မလို့နှေးအောင်လည်းမကြိုးစားပါနဲ့ညာအောင်လည်းမကြိုးစားပါနဲ့သူ့တဘာဝအတိုင်းလေးဖြစ်ပေါ်နေတာကိုစောင့်ကြည့်ပို့တာယောဂီများရဲ့တောင်းအောင်ဖြစ်ပါတယ်စောင့်ကြည့်တယ်ဆိုတာကတတိနဲ့တမာတိအလုပ်ပါတတိကလေးနဲ့ဝင်လေထွက်လေပေါ်လာတာကိုအသက်ခံကြည့်တယ်။တမာတိလေးနဲ့ဆုစိုက်ပေးတယ်။ဆုစိုက်ပေးလိုက်တဲ့အချိန်အော်တာဝင်လေရဲ့သဘောလေးပဲလို့သိပါတယ်။ထွက်လေရဲ့သဘောလေးပဲလို့သိပါတယ်။ဒီနေရာမှာကြည့်ရမှာကဝိပဿနာရှုလို့တဲ့ယောဂီပုဂ္ဂိုလ်တယောက်ဒီဝင်လေထွက်လေကိုကြည့်ရမှာမဟုတ်ဘူး။ဝင်လေထွက်လေရဲ့သဘောကိုသာကြည့်ရမှာပါ။ဝင်လေဒီပါသဘောရှိတော့တွန်းထိုးတတ်တဲ့သဘောရှိပါလေတိုးဝင်တတ်တဲ့သဘောရှိပါလေထွက်လေဒီပါသဘောရှိတော့တိုးထိုးတတ်တဲ့သဘောရှိပါလေတိုးထွက်တတ်တဲ့သဘောရှိပါလေဈဉ္ဇကမလာစိက္ခာတဲ့ပုဂ္ဂိုလ်တွေမှာကြတော့ရွှေရှားတတ်တဲ့သဘောငြိမ်းသက်တတ်တဲ့သဘောရှိပါလေအခုလိုနာသီးပြားကနေစောင့်ကြည့်တဲ့အခါမှာကြတော့တိုးထိုးတတ်တဲ့သဘောလေးတိုးဝင်တတ်တဲ့သဘောတိုးထွက်တတ်တဲ့သဘောလေးဒီသဘောလေးကိုကြည့်ရပါပါလေကိုကြည့်ရမှာတော့ပါဘူးလေသည်ဘွာရောလို့ခေါ်ပါတယ်သူရဲ့သဘောလေးကတော့ဓာတ်လို့ခေါ်ပါတယ်ဘွာရောကိုကြည့်ရမှာမဟုတ်ဘူးဘွာရောဓာတ်ကိုကြည့်ရမှာပါအဲ့ဒီသဘောလေးကိုကြည့်တဲ့အခါကျတော့ဝင်လေရဲ့သဘောလေးကလည်းပဲဖြစ်တယ်ဖြစ်ပြီးတော့ပြတ်ပါတယ်ထွက်လေရဲ့သဘောလေးကလည်းဖြစ်တယ်ဖြစ်ပြီးတော့ပြတ်ပါတယ်ဝင်လေလေးဝင်လာတယ်သူရဲ့သဘောလေးတိုးဝင်ကြတဲ့သဘောလေးဖြစ်တယ်ကြည့်နေတဲ့ကာလမှာပဲအဲ့ဒီသဘောလေးပြောင်းသွားတယ်ရပ်သွားတယ်ရင်သက်သွားတယ်ဒါလေးကဝင်လေလေးပြတ်သွားတဲ့သဘောပါပဲပြီးတော့ထွက်လေလေးလေးပေါ်လာတယ်ထွက်လေလေးဟာလည်းပဲတိုးထွက်တဲ့သဘောလေးရှိတယ်သူကလည်းပဲမိမိကြည့်နေတဲ့ကာလမှာပဲ ကြောက်သွားတယ်ရက်သွားတယ်ငြိမ့်သက်သွားတယ်ဒါထွက်လျက်ပျက်စီးခြင်းသဘောလေးပါပဲဝင်လေလေပေါ်လာတယ်ပျက်စီးသွားပြီးမှထွက်လျက်ပေါ်တယ်ဝင်လေလေပေါ်လာတယ်ဝင်လေလေရက်သွားပြီးမှထွက်လျက်ပေါ်လာတယ်ဝင်လေရက်ပြီးမှထွက်လျက်ပေါ်ခြင်းလေဝင်လေပျက်စီးသွားပြီးမှထွက်လျက်ပေါ်တဲ့သဘောပါပဲရက်သွားခြင်းပျက်စီးသွားတဲ့သဘောလို့မှတ်လိုက်ပါထွက်လျက်ထွက်သွားပြီးတော့ဝင်လေလေးတစ်ခါကြောင်းလာတယ်။ထွက်လေလေးရပ်သွားပြီးမှဝင်လေလေးပေါ်လာပါတယ်။ထွက်လေလေးရပ်သွားခြင်းတွေထွက်လေလေးပျက်စီးသွားတဲ့သဘောပါပဲ။ထွက်လေလေးရပ်ပြီးမှဝင်လေလေးအစ်စ်ပေါ်လာပါ။တစ်ခုပြက်ပြီးမှနောက်တစ်ခုအစ်စ်ပေါ်လာပါ။ဒါကြောင့်ယောဂီပုဂ္ဂိုလ်များဟာဝိပဿနာဉာဏ်ဖြစ်အောင်ကြိုးစားကြရမယ်ဆိုရင်ဝင်လေသဘောထွက်လေသဘောသိရုံနဲ့ကြံမထားရပါဘူး။ဝင်လေသဘောလေးသိတယ်ဝင်လေသဘောလေးဖြစ်တာသိတယ်ပြီးတော့ရပ်သွားတာကိုလည်းသိရအောင်ပါပါထွက်လေသဘောလေးဖြစ်တယ်ဖြစ်တာကိုလည်းသိလိုက်ပါပြီးတော့ထွက်လေသဘောလေးရပ်သွားတယ်ရပ်သွားတာကိုလည်းသိအောင်ကြိုးစားလိုက်ပါဝင်လေလေးဖြစ်လာတယ်ရပ်သွားတယ်ထွက်လေလေးဖြစ်လာတယ်ရပ်သွားတယ်ဖြစ်လာတာတဲ့သဘောသည်အဖြစ်ရဲ့သဘောလက္ခဏာဖြစ်ပါတယ်ရပ်သွားတာသည်အပြည့်ရဲ့သဘောလက္ခဏာဖြစ်ပါတယ်ဝင်လေဆိုတဲ့သဘောလေးကလည်းဖြစ်တယ်ပြက်တယ်ထွက်လေဆိုတဲ့သဘောလေးကလည်းဖြစ်တယ်ပြက်တယ်ဝင်လေလေးရပ်သွားခြင်းသည်ထွက်လေပေါ်လာခွင့်ရအတွက်ကျေးဇူးပြုပြလိုက်ခြင်းပါပဲထွက်လေလေးရပ်သွားခြင်းသည်ဝင်လေပေါ်လာခွင့်ရအတွက်ကျေးဇူးပြုပြလိုက်ခြင်းပါပဲအနန္တရသတ္တိနဲ့အကြောင်းကျိုးဆက်သွယ်ပြီးတော့ဝင်လေလေးရပ်သွားတိုင်းရပ်သွားတိုင်းထွက်လေလေးအသေးပေါ်လာပါတယ်ထွက်လေလေးရက်သွားတိုင်းရက်သွားတိုင်းဝင်လေလေးအသိပေါ်ပါလေဒီနည်းနဲ့ကြောင်းကျိုးဆက်သွဲပြီးတော့ဝင်လေထွက်လေလေးတွေဟာမိမိတို့ရဲ့တဏ္ဍာမှာအမြဲတမ်းဖြစ်ပေါ်နေတာပါအမြဲတမ်းဖြစ်ပြီးတော့လည်းအမြဲတမ်းဖြစ်ရှိနေတာပါဒါလေးကိုကြည့်လိုက်မယ်ဆိုရင်ဝင်လေထွက်လေဆိုတဲ့ယုတ်တရားကိုရှုကြည့်ပြီးတော့ဝိပဿနာဉာဏ်ကြီးဖြစ်ပါလိမ့်မယ်မိမိတို့ရဲ့ခန္ဓာမှာပုဂ္ဂိုလ်တ attva ငါသူတို့ဘာယောက်ျားမိမာလို့ဘယ်လိုပဲထင်မြင်သဘောပေါက်နေပြီမဲ့လို့ဝင်လေထွက်လေကိုရှုကြည့်နေတဲ့ယောဂီပုဂ္ဂိုလ်တယောက်ရဲ့တဏ္ဍာမှာဝင်လေဆိုတာပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးငါမဟုတ်ဘူးယောက်ျားမိမာမဟုတ်ပါဘူးထွက်လေဆိုတာလည်းပုဂ္ဂိုလ်သတ္တဝါမဟုတ်ပါဘူးငါမဟုတ်ဘူးယောက်ျားမိမာလည်းမဟုတ်ပါဘူးဘာယောထရဲ့သဘောတတ္တိညတာဖြစ်ပါတယ်ဘာယောထရဲ့သဘောတတ္တိညအမြဲမပြတ်ကြောင်းကျိုးဆက်သွယ်ပြီးတော့ဖြစ်နေလို့တာလေပုဂ္ဂိုလ်တ attva ကဆိုတဲ့ဟောဒီပုံမှန်တရားကြီးအသိစိတ်လို့ရှာနေကြရတာဖြစ်ပါလေ။ဝါယောတ္တိဆိုတဲ့တဘာဝတရားကလေးချုပ်ပြောက်ပျက်စီးသွားတာလည်းခင်ဗျာပုဂ္ဂိုလ်တ attva ဆိုတဲ့ဟောဒီကိုခန္ဓာကြီးဟာလည်းပဲယက်တည်နိုင်ဖို့ဖြစ်တော့ပါဘူး။ဒါကြောင့်ပုဂ္ဂိုလ်တ attva ဆိုတဲ့ဟောဒီကိုခန္ဓာကြီးကအဓိကမဟုတ်ဘူး။ဝင်လေထွက်လေဆိုတဲ့သဘောတရားလေးကသာအသက်ရှင်ယက်တည်မှုအဓိကဖြစ်ပါလေ။ဒါကြောင့်ပုဂ္ဂိုလ်တ attva လို့ပြောနေတာဟာလည်းပဲဝင်လေထွက်လေရဲ့သဘောတတ္တိကိုကြည့်ပြီးတော့ပြောနေတာပါပုဂ္ဂိုလ်တ attva တွေသွားတယ်လာတယ်စားတယ်တော့တယ်နေတယ်ထိုင်တယ်လှုပ်ရှားတယ်ဆိုတာဟာလည်းပဲဟောဒီလေးဆိုတဲ့ဝါယောဓာတ်ရဲ့သဘောတတ္တိကိုကြည့်ပြီးတော့ပြောနေတာပါဒါကြောင့်ဝါယောဓာတ်ဆိုတဲ့သဘောတတ္တိလေးကသာလည်းတကယ်အရှိမှန်တကယ်ရှိတဲ့တရားလေးဖြစ်ပါတယ်တကယ်ရှိတဲ့တရားကိုတကယ်ရှိတဲ့တရားပါပဲလို့သိလိုက်ခြင်းဟာအဲ့ဒါယထာဘုဒ္ဓဉာဏ်ဖြစ်ပါတယ်ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်နဲ့ပြောင်းပြီးတော့တကယ်ရှိတယ်ဝါယောဓာတ်ရဲ့သဘောတတ္တိလေးကိုဝါယောဓာတ်ရဲ့သဘောတတ္တိအတိုင်းဖြစ်သဘောလေးကိုလည်းဖြစ်သဘောအတိုင်းပြက်သဘောလေးကိုလည်းပြက်သဘောအတိုင်းသိလိုက်ကြပြီဆိုရင်အဲ့ဒါယထာဘုဒ္ဓဉာဏ်ဆိုတဲ့ဝိပဿနာဉာဏ်ဖြစ်ပါတယ်ဝိပဿနာဉာဏ်လေးဖြစ်လာပြီဆိုရင်ဖြစ်ပျက်ခြင်းမြင်ပြီးတော့အဲ့ဖြစ်ပျက်ခြင်းမောင်းတော့ဖြစ်ပျက်ခြင်းဆုံးသွားတဲ့အခါမှာဝိပဿနာဉာဏ်ကနေပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တဲ့သောကတ္တရာမဲ့ဖြစ်လို့ဥပြောင်းသွားမှာဖြစ်ပါတယ်။ဒါကြောင့်မလို့ယောဂီပေါင်းတော်ကောင်းတို့ဟာဟောဒီဝင်လေထွက်လေဆိုတဲ့စိတ္တဇဝါယောဋ္ဌဝါယောရဲ့သဘောတရားကလေးကိုသာမန်အဖြစ်မကြည့်ကြပဲနဲ့ဖြစ်သဘောကိုလည်းမြင်အောင်ကြည့်ပါပြက်သဘောကိုလည်းမြင်အောင်ကြည့်ပါပုဂ္ဂိုလ်တ attva ဆိုတဲ့ငါတ attva ယောက်ျားမိမဆိုတဲ့အမြင်မှားမှုလေးတွေကိုလည်းပဲကင်းစင်အောင်ကြည့်ပါပုဂ္ဂိုလ်မဟုတ်ဘူးသတ္တဝါမဟုတ်ဘူးငါသတ္တဝါယောက်ျားမိမမဟုတ်ဘူးဒါသဘောလေးပဲလို့သိလိုက်မယ်ဆိုရင်တက္ကရာယတိစင်ပါလေ အသေးအသေးဖြစ်ပေါ်လာတာလေးကိုကြည့်လိုက်မယ်ဆိုရင်ကြောင်းကျိုးဆက်သွယ်ပြီးတော့မှဖြစ်လာတာမဟုတ်လို့ကြောင်းကျိုးဆက်သွယ်ဖို့မပြင်းပါဘူးလို့သိလိုက်တော့ဥစ္စာတတိစင်ပါတယ်အမြဲမပြတ်ဖြစ်ပြီးတော့ဖြစ်ပြီးတိုင်းဖြစ်ပြီးတိုင်းပြည့်စည်သွားတာပါပဲချောက်ပြောင်းသွားတာပါပဲလို့သိလိုက်မယ်ဆိုရင်တတ္တရာတတိစင်ပါတယ်ကြောင်းကျိုးဆက်သွယ်ဖို့မပြင်းပါဘူးလို့သိလိုက်တော့ဝိသိကိစ္စကိလေသာများလည်းသိပါတယ်ဒိဋ္ဌိကိလေသာဝိသိကိစ္စကိလေသာများပစ္စရစာရောပါပြီးတော့နောက်ဆုံးဝိပဿနာဉာဏ်ကနေပြီးသောကုတ္တရာမဉာဏ်ရသွားတဲ့အချိန်မှာအဲ့ဒီဒိဋ္ဌိကိလေသာနဲ့အဲ့ဒီဝိသ္စကိလေသာအမြင့်ပြတ်ကျဆိုင်သွားမှာဖြစ်ပါလေ။ဒါကြောင့်ယောဂီဘောင်းတော်ကောင်းတို့ဟာမိမိတို့ရဲ့သတ္တမှာဘဝများစွာသတ္တရာကာလကပါလာခဲ့တဲ့ဒိဋ္ဌိဆိုတဲ့ကိလေသာဝိသ္စကိစ္စဆိုတဲ့ကိလေသာများကိုဝင်လေထွက်လေဆိုတဲ့အာနာမနကမ္မဋ္ဌာန်းကြီးနဲ့ရှုမှတ်ပြီးတော့ပယ်တတ်နိုင်အောင်ကြိုးစားကြပါဒေဒီကိလေသာဝိသကိစ္စကိလေသာများပယ်တတ်ပြီးတော့မိမိတို့လိုလားတောင်းတာတဲ့နိဗ္ဗာန်ချမ်းသာရအောင်ကြိုးစားကြပါလို့ထိုက်တောင်းလိုက်ပါတယ်